ကျမဆုမမရှင်ရခိုင်ပြည်နယ်ကြောက်တော်မြို့စစ်ရှောင်စခန်းတွေကဒုက္ခသည်တချို့မှာကိုဗစ် -19 ရောဂါပိုးကူးစက်သူတွေစပြီးတွေ့လာတဲ့အတွက်သိမ့်ချီတဲ့ဒုက္ခသည်တွေကြောင့်ကိုဗစ် -19 ရောဂါပြန့်နှံ့ကူးစက်လာမယ့်အရေးစိုးရိမ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ရခိုင်လက်နက်ကင်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2သိန်းကျော်စစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းလူစုလိုက်ပြုံလိုက်ခိုးလုံနေထိုင်နေကြရတဲ့စစ်ရှောင်စခန်းတွေထဲမှာကူးစက်မြန်ရောဂါကိုဗစ် -19 ဖြစ်မှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲအခုဆိုရင်ကြောက်တော်မြို့နယ်စစ်ဘေးရှောင်စခန်းအပါအဝင်စခန်းတချို့မှာကိုဗစ် -19 ပိုကူးစက်သူတွေပထမဆုံးစတင်တွေ့ရှိတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့သာသနာ့ဘိတ်မှန်စစ်ဘေးရှောင်စခန်းမှာကိုဗစ် -19 ရောဂါပိုးပထမဆုံးစစ်ဆေးတွေ့ရှိတဲ့အသက်85နှစ်အရွယ်အမျိုးသမီးကြီးတဦးကျန်းမာရေးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့စစ်တွေမြို့ဆေးရုံကြီးစီကိုကြောက်တော်ဆေးရုံဘက်ကနေမင်းကလွှဲပြောင်းပေးပို့လာတဲ့အတွက်အရေးပေါ်စောင့်ကြပ်ကြည့်ရှုပေးနေပါတယ်လို့စစ်တွေဆေးရုံဦးကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ်
။မင်းကကြောက်တော်ကမြို့နယ်ဆေးရုံကနေလွှဲတာပေါ့နော်အသက်85နှစ်ဒီစစ်ဘေးအဆောင်စခန်းကအမျိုးသမီးတဦးပေါ့သူကသူ့ရဲ့ကျမကြီးအချိန်တွေကအခုပဲကျွန်တော်တမားတော်ကိုကျွန်တော်စစ်ကူနေတဲ့တမားတော်ကိုမေးတဲ့ခါကျတော့မနေ့ကရောက်တဲ့အချိန်မှာအောက်ဆီဂျင်ကဘယ်လို80%လောက်ရှိတာပေါ့အဲ့မနေ့ကရောက်တဲ့ကအဓိကတော့ဒီအောက်ဆီဂျင်သရော်ဖီပေးရတာပေါ့နော်အောက်ဆီဂျင်နဲ့ကုတယ်အခုတော့အခုလက်ရှိအနေအထားအရအောက်ဆီဂျင်ပတ်စနစ်တက်လာတာပေါ့နော်95ရာခိုင်နှုန်းထိဒါရှိတယ်ပေါ့အခြားလိုအပ်တဲ့ဆေးဝါးတွေပေးတဲ့ဖိုင်းအနေအထားတော့လက်ရှိအနေအထားမှာဒါကောင်းပါလေ
ကျောက်တော်မြို့ကစစ်ဘေးရှောင်စခန်းထဲမှာကိုဗစ် -19 ရောဂါပထမဆုံးကူးစက်တယ်ဆိုတာကျောက်တော်မြို့နယ်ဆေးရုံအုပ်ကြီးစီကသတင်းစကားကြားရပြီးစစ်ဘေးဒုက္ခသည်တွေကြောင့်ယောဂါကူးစက်ပြန့်နှံ့မှုကာကွယ်နိုင်ရေးလိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ်လို့ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအတည်ပြုပါတယ
်။ဒီနေ့မနေ့တော့ဟိုမြို့နယ်ကိုကျွန်တော်တို့လှမ်းဆက်ကြည့်တဲ့အခါမြို့နယ်ဆောင်ဝင်းကြီးကလည်းအတည်ပြုပဲဟုတ်တယ်ကျောက်တော်မှာဒီအဲတစ်ခုတော့မဟုတ်ဘူး၃ရောက်ပေါ့လေ၃ရောက်အန်တီဗီစကန်၃ခုကပေါ့ကျောက်တော်မြို့ထက်မှာတော့ကျွန်တော်တို့အန်တီဗီစကန်စစ်၃ခုရှိတယ်။ဒါအဲ့ဒီက၃ခုပေါ့၃ခုတစ်ခုကတော့ဒီသာသနာ့ပြည်နယ်မြို့မဆေးနဲ့ကဲ့ရဲ့ပေါ့ဆိုအဲ့ဒီအစာအုပ်တွေမှာကျွန်တော်တို့ဒီဟော့ခဲမှာစုပြုံပြီးနေကြတဲ့ဒီ IDP တွေကတက်ရောက်ပေါ့နောက်တစ်ခုကဒီကဝိယတနာဆိုတဲ့ဒီဘုန်းတော်ကြီးကျောင်းဝင်းတွေမှာကျွန်တော်တို့ဆောက်ထားတဲ့ IDP စကန်တွေကလည်းတက်ရောက်တွေ့တယ်လို့ကျွန်တော်တို့သိရတယ်ဆိုတော့နောက်တစ်ခုက COC ပေါ့ Shadow Crash ပေါ့ကျွန်တော်တို့ဒီဘာသာရေးအဆောက်အဦမှာနေတဲ့တက်ရောက်ပေါ့ဆိုတော့၃ရောက်တွေ့တယ်လို့ကျွန်တော်တို့ကျောက်တော်ကဆရာဝန်ကြီးကလည်းပြောတာပါခင်ဗ
ျလူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီစစ်ချောင်စခန်းတွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွားအလာကန့်သတ်မှုတွေတင်းကျပ်ပြီးတီးခြားခွဲကွာရန်တင်းထားနိုင်မှုအရေးတကြီးပြင်ဆင်နေကြတဲ့အကြောင်းလဲလွတ်တော်ကိုယ်စားလှယ်ကပြောပြပါတယ်
ပြေးကြတဲ့တခြားလူတွေမှလည်းခုလောက်ဆိုတော့ကြီးလောက်ပြီပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစည်းအဝေးလုပ်ကြတယ်လို့ကျောက်တော်မှာရှိတဲ့လွတ်တော်ကိုယ်စားတချို့နဲ့ပါထွေအုပ်ရောမျိုးပေါ်ကတခြား CS ဆိုတဲ့ပါပါလိမ့်မယ်အဝင်အထွက်တိကိစ္စကိုတော့အကန့်အသတ်တစ်ခုနဲ့လုပ်မယ်လို့တော့ကြားတယ်ဆိုတော့အခုက IDP စခန်းလေးရောက်သွားပြီဆိုတော့ IDP စခန်းလေးမှာလည်းတော်တော်များများတော့ကျွန်တော်တို့ဟိုရှိနေလောက်တယ်ပေါ့ရှိနေလောက်တယ်ပေါ့ဆိုတော့အခုတွေ့တဲ့စခန်းတွေကိုတော့ဖြင့်ကျွန်တော်တို့တစ်ခုခုပေါ့စစ်ပြီးတော့မှတေချာစီစစ်ပြီးတော့မှဘယ်လောက်ရှိနိုင်လဲဘယ်လောက်ရှိတယ်ရှိတဲ့လူတွေရောတော့ဖြင့်ကျွန်တော်တို့တိတိတန်တန်ကျွန်တော်တို့တွေ့တဲ့ဒီ post လူသားတွေရောကျွန်တော်တို့ဒီ coordinating ထားနိုင်အောင်တော့ဖြင့်ဒါ season ဟိုတက်တာပေါ့
ရခိုင်ပြည်နယ်အတွင်းမှာ COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့စစ်တွေမြို့မှာလည်းအရေးပေါ်အခြေအနေဆက်ပြီးစောင့်ကြည့်ကုသနေဆဲဖြစ်ပြီးကြံတဲ့မြို့နယ်တွေကနေအရေးပေါ်ဆေးရုံလွှဲပြောင်းကုသပေးလာရင်အရေးကြီးကိုဗစ်လူနာတွေကိုတမားတော်တွေနဲ့ဆေးပညာအဖွဲ့တွေကဝိုင်းဝန်းဆောင်ရှောက်ကုသပေးနေကြတယ်လို့လည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်
။ဟိုဒီနေ့ဆိုရင်ကျွန်တော်စီမှာကဒါဒီစကင်းပွဲမှာဆို16ရက်နေ့8လတွေကနေစကုလာအခုဆိုတော့7လပြည့်တာပေါ့။7လပြည့်တဲ့အချိန်မှာဆင်းအောင်ဆင်းပြီးဒူပေါင်းက1056ရောက်လေ။အဲ့တော့ဒီနေ့လက်ကျန်ကကျွန်တော်တို့မှာ70တယောက်ပဲကျန်တော့တယ်။ဆိုတော့အဲ့ထဲမှာဒီခုနကစစ်တွေကလူတွေရှိတယ်အဲ့လိုပဲလွှဲပြောင်းတဲ့လူနာတွေတရှိတာပေါ့နော်။အဓိကတော့ကျွန်တော်ကတော့ဒီစစ်တွေကဆေးရုံအုပ်ကြီးဆိုတော့ကျွန်တော်ကတော့ဒီရောက်တဲ့လူနာကိုကျွန်တော်ကုသတာပေါ့။ဒီနေ့ဆောင်ကတော့ဒါသူ့ရဲ့ဒီဆက်ဆက်တဲ့ contact တွေကိုသူဆင်းဆင်းမယ်။တွေ့လို့ရှိရင်သူ့စီမှာကုမယ်။ရောဂါပြင်းထန်မယ်အသက်ကြီးမယ်သူစီကမနိုင်ရင်ဆိုရင်ဒါဒီကိုရောက်တော့ပေါ့နော်
အောက်တိုဘာလ16ရက်နေ့ညနေ9နာရီခွဲအထိသတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုပေါင်းက32,350ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုကတော့865ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမုံပါ